ဗီအိုမြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တူဖြစ်သူဦးစီသူအောင်မြင့်ကိုတမတော်ပြူခွဲအောင်လုံဆောင်မှုပုံမှန်55ကာကြီးနဲ့တရားစွဲထားတဲ့အမှုအတွက်အလုံးနဲ့ထောင်ဒဏ်36မှတ်လိုက်ပါတယ်55ကာကြီးနဲ့နောက်ထပ်တရားစွဲခံထားတဲ့အမှုအတွက်လည်းရှေ့သတင်းပတ်ထဲမှာအပိသက်အမိန့်ချခံရဖို့ရှိနေပါတယ်နောက်ဆုံးသိထားသမျှရန်ကုန်ကဖေးပို့တဲ့သတင်းကိုတော့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဗဟန်းမြို့နယ်ရွှေကုန်းရိတ်မွန်အိမ်ယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂုတ်လ15ရက်ကစစ်ကောင်စီကအစည်းအဝေးဝင်စီရာကနေဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းမရှင်ဦးစီသူအောင်မြင့်ကိုဒီကနေ့အင်းစိန်အချင်းထောင်ထဲမှာရှိတဲ့ပဇွန်တောင်မြို့နယ်အထူးတရားရုံးကထောင်ဒဏ်ချမှတ်လိုက်ပါတယ်တက်မတော်ပြုတ်ကွင်းအောင်လှုံ့ဆော်မှုပုံမှ905ကာကြီးအမှုအတွက်အလုံးနဲ့ထောင်3နှစ်ချမှတ်ခဲ့တာလို့သူရှိနေကပြောပါတယ်ဦးစီသူအောင်မြင့်ကိုပုံမှ905ကာကြီးနဲ့အမှုနှစ်ခုဆွဲထားတာဖြစ်ပြီးဗဟန်းမျိုးနယ်မှာတရားဆွဲထားတဲ့နောက်တမှုအတွက်လည်းရှေ့သတင်းဘက်ကြာတာပရိနေမှာအပြည့်အဝအမိန့်ချမှတ်ဖွယ်ရှိနေတယ်လို့ရှေ့နေကပြောပါတယ
်သူတို့တကယ်လို့ဒိုင်နမ်လာတဲ့အတိုင်းပတ်စစ်စစ်ပေါ်ရတဲ့ဆိုရင်အလုံးနဲ့တောင်ပြန်သုံးနေပေါ့နော်ချမှတ်တာပေါ့ဆရာကဟိုအယူခံတက်ပြီးပြောထားတာပေါ့နော်ဒီအစင်းမြင့်တရားရုံးအယူခံအစင်းမြင့်တက်ပြီးတော့မတော်အဲ့ဒါပြောထားပါတယ်အဲခန်းမျိုးလည်းရုံးမှာကြတော့အမတို့ဒီလမ်းမဲ့ထပ်ထားပေးပေါ့နော်နောက်တစ်ပတ်ကြတာပေးမှာအမေချဖို့ချိန်လာတယ်နောက်တောက်ကြနောက်မဲ့တောက်ကြနေ14ရက်နေ့မှာကရှေ့ပိုင်းခေရင်းရှေ့ပိုင်းခေရင်းပေါ့နော်အခုတော့ပူပူကောင်ခေရင်းခေရင်းရုံးမှာဒီရုံးမှာတော့အမတို့ဒီခံရတဲ့သူကြံသေးတာအစံသေးတာစစ်စစ်ကပ်ဖို့ချိန်လာအောင်ပေါ့နော်
လူမှုမီဒီယာပေါ်မှာဥစီသူအောင်မြင့်ရေးသားထားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်လို့ဆွဆွဲပြီးတက်မတော်အကြီးညိုပြက်စီမှုပုံမှန်905ကာကြီးနဲ့ပဇွန်တောင်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုနှစ်မှုနဲ့တရားစွဲခံရတာဖြစ်ပါတယ်။နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကာကြီးနဲ့လည်းတရားစွဲခံထားရပါတယ်။905ကာကြီးအမှုအတွက်စစ်ကောင်စီကထောင်ချလိုက်တဲ့အပေါ်တမိဖြစ်သူကတော့ဖခင်ဖြစ်သူကသတင်းသမားအလုပ်ကိုလုပ်ခဲ့တာဖြစ်လို့သတင်းသမားတယောက်အတွက်စစ်မှန်တဲ့တရားမျှတမှုရကျင်တယ်လို့ပြောဆိုလိုက်ပါတယ
်။ဦးစီသူအောင်မြတ်ပေါ့နော်ဒီသတင်းလောကမှာလည်းအကြာကြီးသတင်းဆောင်ပါးတွေအထူးသဖြင့်ဒီနိုင်ငံရေးသုံးသပ်တဲ့ဆောင်ပါးတွေသူရေးခဲ့တာရှိတာပေါ့နော်။ဒါတွေကလည်းသတင်းအချက်အလက်ဟို fact check တွေကိုအခြေခံလေးသူရေးခဲ့တဲ့ဒါသူရဲ့ဟို profession တစ်ခုအနေနဲ့လုတ်ခဲ့တာကြာပြီပေါ့နော်။အာနာသိန်းပြီးနောက်ပိုင်းမှာသူလုတ်ခဲ့တဲ့အလုပ်မဟုတ်ပေါ့နော်။ key asset သူကဒီဝေဖန်ရေးဆောင်ပါးတွေသူရေးခဲ့တာဖြစ်ပါတယ်။တခြားဟိုရာဇဝတ်မှုပါတခုမှမကျူးလွန်ထားပါဘူး။ဒါတော့ဟိုမတရားဘူးလို့ပဲပြောမှာပေါ့နော်။ဦးစီးတော်မြတ်တဲ့တယောက်ထဲမှာမကပါဘူးရှင်။ခုမြန်မာပြည်မှာရှိတဲ့တခြားသော journalist ပေါ့နော်။အခုတရားတလောက်ဆိုလို့ရှိရင်တရားကြောဆိုလို့ရှိရင်လည်းဖမ်းဆီးပြီးတော့မှဒီလိုမျိုးဆွဆွဲချက်တွေအမျိုးမျိုးတွေတင်ထားတာတွေတွေ့ရပါတယ်။ဒါတွေကတော့ဟိုမတရားပါဘူး။ဒီ journalist သတင်းတောက်သတင်းတွေဖော်ပြပြီးတင်ဆက်နေတာကဒါကရာဇဝတ်မှုမဟုတ်ဘူးဆိုတာလည်းပြောချင်ပါတယ်။
ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အိမ်ဆောင်အစိုးရပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီးVOA ကိုသတင်းဆောင်မှာရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲတာပြုလုပ်ခဲ့ပါတယ်။သတင်းသမားအယောက်100နီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးနောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံနေရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံအတည်ပြုချက်တစုံတရာပေးတာမျိုးမရှိပါဘူး။